ဆူဒန်နိုင်ငံမှာကန့်သတ်တာစီထားတဲ့ဒါကပဲတာတာရင်းတွေကလူပေါင်းထောင်ချီဆရာနာတိန်အုပ်ချုပ်မှုကိုစန့်ကျင်ဆန္ဒပြရမှာလုံခြုံရေးတပ်ဖွဲ့ရဲ့ပြစ်ခတ်မနေခြင်းမှုကြောင့်လူ၄ဦးသေဆုံးခဲ့တဲ့ကြောင်းစစ်မှားရေးဝန်ထမ်းတွေကပြောဆိုပါတယ်အော်တိုဘာလဆရာနာတိမ်မှုကိုစန့်ကျင်ကန့်ကွက်တဲ့လမ်းပေါ်ထွက်ဆန္ဒပြပွဲတွေနှလားကျော်ကာလအတွင်းသေဆုံးသူ52ယောက်ထဲမနည်းရှိပြီလို့လဲဒီမိုကရေစီလှုပ်ရှားမှုမှာပါဝင်တဲ့ဆရာဝန်များကောင်ချီကပြောပါတယ်။ဒါသာပရင်းလေးကမြို့တော်ကာတွန်နဲ့ကလျက်ရှိတဲ့အော်တိုမန်မြို့မှာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကစီစံအစ်စ်တွေနဲ့ပြစ်ကတ်ခဲ့တဲ့အတွက်၄ဦးသေပြီးဒါဇင်နဲ့ချီဒဏ်ရာရရှိခဲ့တယ်လို့ပြောဆိုပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေကအရင်းယူတဲ့လူနာအရေးပေါ်လူနာတင်ရင်တွေကိုပိတ်ဆို့တားဆီးနေတဲ့အတွက်အော်ဒီမန်မျိုးကဆေးရုံကိုဆရာဝန်တွေလာရောက်ဖို့ကူညီကြောင်းကူညီဖို့ပန်ကြားခဲ့တယ်လို့ဆိုပါတယ်။မြေယူဘုံနေနဲ့ပြစ်ခတ်နေတဲ့ဇာကဆန္ဒပြသူတွေဟာဆက်လက်ချီတက်နေကြပြီးဆေးဟုတ်ချုပ်ရေးအလိုမရှိကျွေးကြော်တန်တွေကျွေးကြော်ခဲ့တယ်လို့ပြောဆိုပါတယ်။